စစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဆက်လက်ပြင်းထန်နေသေးပါတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာစစ်ကောင်စီကလေကြောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ကူညီပြီးလာရောက်တိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကညနေပိုင်းကလည်းပလဲဝမြို့အနီးတောင်ကုန်းပေါ်မှာအခြေစိုက်ထားတဲ့ခါလာရ189တက်ရင်ကပစ်ခတ်တဲ့လက်နက်ကြီးကြီးတချို့မြို့ပေါ်ကရက်ွက်တွေပေါ်ကြားရောက်ခဲ့တာကြောင့်အရက်သား၄ဦးဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့ကန်တူကပြောပါတယ
်။အခုစင်းရုံမှာတယောက်ရှိတယ်ဒီကျမရေးဝန်ထမ်းမှာတာသမင်းလို့သိရတယ်ရောက်ကလေးလေးပဲအေးကလေးလေးလည်းသူစင်းရုံမှာစစ်ထီးပြီးတော့ဥမာပြင်းထန်တော့မဟုတ်ဘူးပွင့်ပဲတရာ၄ရောက်လောက်တူရတယ်။အော်ကြားတာကတော့ဒီစင်နာကြီးငါစင်ငါပင်ဝန်ကျန်နေစပြစ်တာအဲ့ဒါကြားတာကတော့အတိအကျပြောလို့မရဘူးကိုတနေ့ကုန်ဒီမနေ့9နာရီအထိကိုလက်နေကြီးကလင့်ကျင်နေကြတာ
ပလဝမျိုးပေါ်မှာအရင်ကလည်းမျိုးပေါ်ရက်ွက်တွေပေါ်လက်နေကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်အရက်သားထိခိုက်ဒဏ်ရာရတာရှိခဲ့တယ်လို့မျိုးကန်တော်တော်များများဟာလည်းတခြားဘေးလို့ရာတွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ချင်းပြည်နယ်တောင်ပိုင်းကစမီးမြို့အနီးမှာလဲစစ်ကောင်စီနဲ့အေအေရခိုင်တပ်တော်တို့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကတည်းကတိုက်ပွဲစတင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်စမီးမြို့ခံအလုံးနီးပါးထွက်ပြေးနေကြရတယ်လို့ထွက်ပြေးနေတဲ့စမီးဒေသခံတူကပြောပါတယ
်။ဟုတ်ကဲ့အခုကတော့ဒီရတဲ့နေရာဖက်ကနဲ့ရတဲ့ထွက်ပေါက်နဲ့ထွက်နေကြတဲ့ရွာဖက်တွေကိုပေါ်ရွာမှာရောက်တင်ရပြန်အနီးဆုံးအနီးနာစမီးနဲ့အနီးဆုံးရွာတွေမှာလည်းမနေရကြဘူး။နေကြတော့နည်းနည်းဝေးတဲ့နေရာကိုချစ်ချင်းနဲ့ပဲသွားကြတယ်။ဒီမှာပါမဆိုင်ကယ်တို့ပါလို့တုံးလို့မရဘူးချစ်ချင်းနဲ့ပဲသွားကြတယ်ပြီးရင်ရောက်တဲ့ရွာတွေမှာလည်းပဲစားဝတ်နေရတော့အဲ့ဒီရွာမှာရှိတဲ့အားလေးတွေကိုမျှပေးမှစားကြတာအာစားကြတယ်ဒီရွာခံသားတွေကကျွေးတာမွေးတာတွေပါတော့ရှိတော့ရှိတယ်အဲလောလောဆယ်မှာတော့ရှိတော့ရှိတယ်ဒါပေမဲ့ရေချေအတွက်ကတော့တိတ်အရှိမပြေဘူးဆိုတာသိထားတယ
်ဒါအပြင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလည်းတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေတာပါပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တဲ့ပေါက်တော်မြို့ပေါ်မှာလည်းလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့ပေါက်တော်ဒေသခံတူကပြောပါတယ
်ဒီရပိုင်ပို့ပြီးတော့တိုက်ပွဲတွေပြင်းလာတယ်လို့ပြောရမယ်ပေါ့ဟိုမနေ့ကဆိုရင်လေဒီညနေပိုင်းလောက်ကနေ6နာရီကျော်9နာရီလောက်ကနေဟိုအပြန်နဲ့ပြစ်ခတ်မှုတွေကျွန်တော်တို့တော်တော်များကြားရတယ်အတန်ကြီးကြီးကြားရတယ်ပေါ့နော်လက်နေကြီးတွေရောစက်တနေတန်နေရောအဲ့လိုမျိုးကြားတယ်ဟိုစစ်တပ်ဘက်ကနေလည်းဒီလက်နက်ကြီးပစ်ကူတွေပစ်တာရှိတယ်ဟိုတရက်ပေါ့နော်မနေ့ကမှတိုက်ရင်တရက်ကလည်းဒီမြို့ပေါ်မှာတိုက်ပွဲတွေတော်တော်ပြင်းထန်ဖြစ်ဖြစ်ခဲ့တယ်ပေါ့အတန်နဲ့ကြားတယ်ပေါ့ဒီဒီမနေ့ကဆိုရင်လည်းတ냐လုံးပဲဗျတ냐လုံးစစ်တန်နဲ့ကြားတယ်ဒီမနေ့ကျမှပဲအတန်တွေနေနေညင်သွားတော့ပေါ့
ရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေရှိကြလာတဲ့အပြင်တိုက်ပွဲဖြစ်ပွားတဲ့နေရာကလည်းပိုပြီးကြက်ပြက်လာနေတာပါမနေ့ကဆိုရင်လည်းတိုက်ပွဲတွေဖြစ်လိဖြစ်တာမရှိတဲ့ရခိုင်တောင်ပိုင်းကရံပဲမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုတိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးတာတွေလည်းတစ်နေ့တစ်နေ့တိုးလာနေတယ်လို့တိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကုန်းလန်းရေလန်းကုန်စည်စီးဆင်းမှုတွေနဲ့မြို့ပေါ်နဲ့နယ်သွာလာကွင်းတွေကိုပိတ်ပင်ထားတာကြောင့်ဒေသတွင်းမှာကုန်စည်နှုန်းအဆမတန်မြင့်တက်လာတယ်လို့ကုန်စည်ပြက်လက်မှုတွေနဲ့ပါရင်ဆိုင်နေကြရတာပါခင်ဗျာ